chirai bi ne methalon di da thakhan bwa ne zat tit daw lan ma nuwe ma la 23 ye ni ma ne 4 ye chein law ma be mu ye ma ko tama ri ne thai ne cha saung tat tu tai kwe phit bwa ke ba de sait jwa si da ri tae saung la de mu ye gan win 15 u ne a mat 3 ne cha saung tat phat win ni thait tai twe ke bi နှစ် ဖက် အကြ မိနစ် 30 အကြ တိုက်ပွဲ ဖြစ် ပွား ခဲ့ တယ် ဆို ပြီး ထိုင်း စစ် တပ် က ဆို ပါတယ် တိုက်ပွဲ ဖြစ် ပြီး မူရင် မောက် ကို ခိုင်း ဝင် နေ ဟာ မြန်မာ နိုင်ငံ ဘက် ကို ပြန် လည် ဆုတ်ခွာ သွား ခဲ့ ကြ တယ် ဆို ပြီး ထိုင်း ဘက် က ဆို ပါတယ် နိုဝင်ဘာလ 23 ရက်နေ့ မနက် ပိုင်း မှာ တော့ ထိုင်း နယ်သားဆောင် တပ် ဖွဲ့ နဲ့ အတူ ရဲတပ် ရင်း တွေ က တိုက်ပွဲ ဖြစ် ပွား ခဲ့ တဲ့ နေရာ ကို တွား ရောက် ရှင်းလင်း ခဲ့ ရ မှာ တနက် ဒဏ်ရာ နဲ့ တင် ဆုံး နေ တဲ့ အလောင်း 6 လောင်း နဲ့ အတူ စိတ်ကြွသေးပြား အထုပ်တွေကို လည်း တင်စိ နိုင် ခဲ့ ပါတယ် ဒီအထုပ်တွေထဲမှာ စိတ်ကြွသေးပြား တပန်း 8 သိန်း ပါဝင် ပြီး မွေးရမောင်ကို သမားတွေက မတည်နိုင်လို့ စွန့်ပစ် ထားခဲ့ ကြတာကို တင်စိ နိုင် ခဲ့ ကြတယ်လို့ သိရ ပါတယ် အခင်းဖြစ်ပွားခဲ့တဲ့ နေရာ ဟာ မြန်မာ နိုင်ငံ တာချီလိမ်မြို့ နဲ့ အနီးဆုံး နယ်စပ် နေရာ ဖြစ် ပြီး နယ်စပ်မြင်း နဲ့ မီတာ 100 လောက် သာ ကွာဝေးပါတယ် အခင်းဖြစ်ပွားတဲ့ နေရာကို ချင်းရိုင်ပြည်နယ် အမှတ် 3 စစ်တေသမှု ဘိုးချုပ် နရစ် ထဝဝံက လက်ရောက် ဆက်ဆေးခဲ့ပြီး ထိုင်းဘာသာနဲ့ အခုလို ပြောဆိုသွားပါတယ် ဘိုးချုပ်နရစ်ထဝဝံပြောဆိုသွားတာကတော့အခုလိုမျိုးအချိန်မီတားစီးပိတ်ဆို့နိုင်ခဲ့တာဟာတပ်ဖွဲ့ဝင်တွေပူးပေါင်းအဖွဲ့အားလုံးရဲ့ကြိုးစားလှုပ်ဆောင်ချက်ကြောင့်ဖြစ်ပါတယ်။နေဆက်တစ်လျှောက်မှာ စောင့်ကြည့်နေတဲ့အဖွဲ့ပေါင်း80လောက်ထိတိုးမြင့်စောင့်ကြည့်နေပေမဲ့တကယ်တမ်းမှာမလုံလောက်သေးတဲ့အတွက်ပြည်သူတွေအနေနဲ့ပူးပေါင်းပါဝင်ကြဖို့ကိုလည်းတိုက်တွန်းသွားပါတယ်။အခုဖမ်းပြီးတဲ့မူရစေဝါတွေဟာမြန်မာနိုင်ငံဝါလူမျိုးစုလက်နက်ကိုင်တွေမြေကနေအများဆုံးဝင်ရောက်လာနေပြီးနေဆက်ကြေးွာတွေကြေးွာအုပ်ချုပ်ရေးအာဏာပိုင်တွေအထိပါဝင်ပတ်သက်နေတယ်လို့လည်းထိုင်းသတင်းတွေမှာဖော်ပြကြပါ